တော်ရရှိမြတ်ညာအခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်မှုဖိတ်ကြားထားတဲ့ editor တွေကတော့ equality မြန်မာဥဆောင်ညွှန်ကြားမှုဥအောင်မျိုးမင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ကအကြံပေးဗဟုအဖွဲ့ဝင်ဒေါ်သင်းသင်းအောင်နဲ့ပြန်မြန်မာဥက္ကဋ္ဌစာရေးဆရာမမတ်တီရာဆန်းကြောင်းတို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့သတင်းပတ်အတွင်းကဒီပြည်ထောင်စုလွှတ်တော်မှာအတည်ပြုဖို့ကြံရှိနေတဲ့မျိုးဆောင်ဥပဒေချမ်း၄ခုနဲ့ပတ်သက်ပြီးတော့မပြတ်ထန်းသင့်မှဘူးဆိုပြီးအရက်ဖက်လူမှုဖွဲ့စည်း၆ဖွဲ့ကပြည်သူလွှတ်တော်ဥပဒေချမ်းကော်မတီကိုတွားရောက်ပြီးတော့တင်ပြခဲ့ကြပါတယ်အဲ့ဒီကိစ္စမှာကိုရိုင်းကိုကြပါဝင်ခဲ့တဲ့ဥအောင်မျိုးမင်းကိုအခြေအနေတွေပဲလို့ရှိတယ်ဆိုတာကျွန်တော်မေးပြသေးလားခင်ဗျကိုအောင်မျိုးမင်း
โอเคကျွန်တော်နေတီတော်မှာဒီလွတ်တော်မှာဖွဲ့စည်းထားတဲ့ကော်မတီ၄ခုနဲ့ကျွန်တော်တွေ့ဆုံခဲ့ပါတယ်အဲဒီမှာတော့ဥပဒေချမ်းကော်မတီလူမှုစည်းဝါပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံသားများရဲ့မူလအခွင့်အရေးပြီးလို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေချမ်းအပါဝင်เนาะအဲ့လိုမျိုးကျွန်တော်ကော်မတီရဲ့တွေ့တယ်ဗျတွေ့တဲ့အချိန်မှာသူတို့ကတော့ဒီနန်ဒောစေဆွေးနွေးဖို့ကြံနေတဲ့တလင်တမယာစနစ်ဥပဒေကိုသူတို့ကဆွေးနွေးဖို့လည်းကျွန်တော်ဖိတ်ခေါ်ပါတယ်ဒီခေါ်ရကျွန်တော်ပြောချင်တာကတော့တလင်တပြားစနစ်ဥပဒေတစ်ခုရဲ့မဟုတ်ပဲねဒီမျိုးဆောင်ဥပဒေပေါ်လာခြင်းကဥပဒေ၄ခုကိုအခြေခံတယ်အဲဒါကြောင့်ကျွန်တော်ကဥပဒေတစ်ခုရဲ့မပြောပဲねမျိုးဆောင်ဥပဒေနဲ့ပတ်သက်သောဥပဒေ၄ခုနဲ့ပတ်သက်ပြီးကျွန်တော်တို့အရက်ဖက်လူအဖွဲ့အစည်းတွေရဲ့သဘောထားတင်ပြချက်ပဲကျွန်တော်ဆွေးနွေးမယ်ဆိုတော့ကျွန်တော်တွားရောက်ပါတယ်တွားရောက်တော့ကျွန်တော်တို့ကဒီဥပဒေ၄ခုမခွဲခင်ဒီမျိုးဆောင်ဥပဒေဆိုပြီးတော့ပေါ်လာတဲ့အချိန်တွေကကျွန်တော်အစင်ဆက်ကျွန်တော်တို့လက်မခံနိုင်မှုတို့တင်ပြတဲ့ချက်တွေကိုထပ်လောင်းပြီးပြောဆိုတာဖြစ်ပါတယ်။ဘာကြောင့်လက်မခံနိုင်မှုလဲဆိုတဲ့အချက်ကိုကျွန်တော်ပြောတဲ့အချိန်မှာဒီလိုမျိုးကိစ္စတွေမှာကျွန်တော်လုပ်တဲ့အချိန်မှာဒီအမျိုးဘာသာသာသနာစောင့်ရှောက်အောင်မယ်ဆိုတဲ့ရည်ရွယ်ချက်ကောင်းတယ်။ဒါပေမဲ့လုံဆောင်မှုအပိုင်းမှာကြည့်မယ်ဆိုလို့ရှိရင်ဒီဘာသာတစ်ခုသို့မဟုတ်လူမျိုးတစ်ခုကိုပဲအတိအကဦးစားပေးပြီးတော့လုံဆောင်မှုတွေကတခြားသောမတူညီတဲ့ဘာသာတွေလူမျိုးတွေပေါ်မှာခွဲခြားမှုကိုဖြစ်စေတယ်အဲ့နေရာမျိုးမှာကျွန်တော်အနေနဲ့မဖြစ်သင့်ဘူးလုံဆောင်မယ်ဆိုရှင်အမျိုးသမီးတိုင်းဒါမှမဟုတ်ရှင်ဘာသာတိုင်းကိုကျွန်တော်တို့ကာကွယ်စောင့်ရှောက်ရမယ်ဆိုတဲ့ပုံစံမျိုးဖြစ်ချင်တယ်ဆိုတဲ့အချက်ကိုကျွန်တော်ထောက်ပြတယ်နောက်တစ်ခုကတော့နိုင်ငံတကာစာချုပ်တွေမှာအမျိုးသမီးခွင့်ရေးနဲ့ပတ်သက်လို့ကျွန်တော်ပြောထားတာရှိပါတယ်အမျိုးသမီးတိုင်းကလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့လွတ်လပ်စွာအိမ်အောင်ရွေးချယ်ခွင့်ရှိတယ်ဒီလိုမျိုးလုံဆောင်ခြင်းကတချို့သောနိုင်ငံတကာစံချိန်တွေနဲ့ထိခိုက်မှုရှိရဆိုတာကျွန်တော်ထောက်ပြတယ်။နောက်ကျွန်တော်တိုင်းပြည်မှာဒီလိုမျိုးပုံစံလုပ်မယ်ဆိုရင်ဥပဒေပြဋ္ဌာန်းထားပေမဲ့နောက်ကာလကြာတဲ့ချိန်မှာအကူရရရှိနေသောဘာသာရေးပေါ်မှာတယောက်နဲ့တယောက်အမြင်မတူညီမှုကြောင့်အကြမ်းဖက်မှုတွေအမုန်းတရားပွားများမှုတွေဖြစ်တယ်။ဒီဥပဒေကိုပြဋ္ဌာန်းလိုက်တဲ့ချိန်မှာဒီထက်ပိုမိုဆိုးဝါးသောအကြမ်းဖက်မှုတွေဒီထက်ပိုပြီးတော့ဆိုးဝါးသောအထင်မြင်လွဲမှားမှုတွေဖြစ်စေတဲ့အတွက်နာဂတ်ရှိရေးကိုတကယ်လို့ကျွန်တော်ကြည့်မယ်ဆိုရင်ဒီလိုမျိုးဥပဒေတွေမပြတ်ထန်းသင့်ဘူးဆိုတဲ့အချက်တွေကိုတင်ပြပြောဆိုတာရှိပါတယ်။အဲ့တော့ကျွန်တော်တို့ကတင်ပြပြောဆိုပြီးမဲ့တစ်ဖက်ကလည်းဒီလွှတ်တော်ဘက်မှာဆိုလို့ရှိရင်ဒါကိုလိုအပ်တယ်ဒါကိုပြတ်ထန်းမှုလိုတဲ့သဘောတူညီတာဖြစ်တယ်။အကြောင်းကိစ္စတစ်ခုရှင်းလာလို့ရှိရင်နိုင်ငံတော်ရဲ့လုံခြုံရေး National Security ကိုအတိအကဦးစားပေးတင်တယ်ဆိုတဲ့အချက်နဲ့သူတို့ကပြန်လည်ဆွေးနွေးတာလည်းရှိပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကတော့ဆုံးဖြတ်ချက်တစ်ခုတော့မကြဘူးဗျ။ကျွန်တော်တို့ဘက်ကရေုံချီးတဲ့အတိုင်းကျွန်တော်ပုံပုံလေးပြောနိုင်တယ်လို့သူတို့ဘက်ကလည်းသူတို့စီမံထားတဲ့အတိုင်းပဲဆက်လက်လှုပ်ဆောင်မယ်ဆိုတဲ့သဘောတရားမျိုးရလံမျိုးထွက်လာတာတခုကိုကျွန်တော်နောက်ဆုံးတင်အရာကျွန်တော်တင်ပြချင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီတော့ကမျိုးဆောင်ဥပဒေဆိုပြီးတော့เนาะဒီဥပဒေရန်၄ခုသတ်မှတ်တဲ့နေရာမှာအခုတချို့ပြီးတဲ့ဟာလည်းပြီးသွားပြီပေါ့လေအခုမြန်မာအမျိုးသမီးများလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေတွေဘာလို့ဆိုလို့ရှိရင်အတည်ပြုပြီးသွားပြီဒီတော့တလင်တမယားစနစ်ကျင့်သုံးနေဆိုတာလည်းပဲဒါအင်မတန်ကိုကောင်းမွန်တဲ့ကိစ္စရတခုဖြစ်ပါတယ်အဲ့တော့မသိသိအောင်တို့အနေနဲ့ရောခင်ဗျဒီမြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ်အနေနဲ့ကြာတော့ဒီပုံမှာလက်မခံနိုင်မှုစရာကိုလည်းညင်ညာထားတယ်လည်းကျွန်တော်ကြားရပါတယ်ဒီတော့အမျိုးသမီးတွေပုံမှာဘယ်လိုတာပြီးတော့ပတ်သက်လာနိုင်တယ်ဆိုတာကိုလည်းနည်းနည်းတော့ဆွေးနွေးစေချင်ပါတယ်မသိသိအောင
်ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်အဲဒီအမျိုးသမီးတွေအနေနဲ့ကတကယ်ဘယ်လောက်ထိခွဲခြားဆက်ဆံမှုရှိတယ်ခုနဒီလေထုံတန်းဆင်လာရိုးရာရင်ကျေးမှုအရာပေါ့နော်အရာခွဲခြားဆက်ဆံမှုရှိတယ်ဆိုတာရောလူသမီးတွေအကြမ်းဖက်မှုခံနေရတာလည်းတော်တော်လေးကြေကြေနဲ့ဖြစ်နေတယ်ဆိုတော့အဲ့လိုမျိုးအနေထားရှိရဆိုတာလူတိုင်းပြည်ပြီးသားဖြစ်တယ်ဆိုတော့တကယ်ဆိုရှင်အမျိုးသမီးတွေကိုအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်ဖို့အတွက်ကတော့တကယ်ပဲဟိုဥပဒေတရားပေါ့နော်လူတွေကတော့အမှန်ပဲဆိုတော့အခုနောက်ပိုင်းတော့တက်ငယ်မတည်မှုတွေအစားပေါ့နော်မိန်းကလေးတွေမိန်းကလေးတောင်မှအဲ့လိုမျိုးမတည်တင်ခံရတာလေးအဲ့လိုမျိုးတွေဖြစ်နေတဲ့အခါကျတော့တော့ကျူးလွန်တဲ့လူကိုပြင်းပြင်းထန်ထန်ကိုအေးအေးယူတဲ့ဥပဒေကတော့တကယ်အမှန်တကယ်လူတွေကတော့အမှန်ပဲ အခုကမရှိသေးဘူးဖြစ်နေပါတော့အခုမြန်မာနိုင်ငံမှာအဲ့ဥပဒေကဆိုတော့အခုကဟိုအဲ့ဥပဒေမျိုးပြဋ္ဌာန်းမယ်လို့ပဲမူရန်ရေးဆွဲနေပြီဆိုတဲ့ဟာပဲကြားရတယ်အဲ့ဒါကြတော့မဖြစ်သေးဘူးဒါပေမဲ့တစ်ဆက်မှာကြတော့ဘာဖြစ်လာလဲဆိုတော့ခုနကပြောတဲ့ဟိုမျိုးဆောင်ဥပဒေဆိုတာကိုလိုတယ်ဟိုအားလုံးဒီဓာရီကအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ဟိုလှုပ်တာဆိုပြီးတော့မှဟိုကြွေးကြော်ပြီးတော့ပေါ့နော်ဒါကဥစားကိုတိပါရယ်ပေါ့နော်ဒါသူတို့တွေကနေပြီးတော့မှဥစားပြီးတော့လက်ဖက်တွေရေးထိုးပြီးတော့ဆူဆောင်ပြီးတော့မှတမရာဥသိမ်းစိန်စီကိုပို့ပြီးတော့ဟိုကဟိုတမရာကလည်းချက်ချင်းပဲမတုံ့နှိမ့်ပဲနဲ့ဟိုဥပဒေကိုရေးပါဆိုပြီးတော့မှဟိုအမိန့်ချမှတ်ပြီးတော့မှဒါလွတ်တယ်လို့ရောက်သွားတဲ့ကိစ္စပေါ့နော်ဆိုတော့ဒါကဒီဘုံဆောင်ဥပဒေဆိုတော့မှဖြစ်လာတဲ့ဒီဥပဒေလေးရဲ့လုံးဝမျိုးသမီးတွေကိုတကယ်ပဲကာကွယ်စောင့်ရှောက်နိုင်တဲ့ဥပဒေလို့ကျမတို့ကလုံးဝမယူဆလို့ဖြစ်တယ်တကယ်တမ်းရောက်စွာမျိုးသမီးကိုကာကွယ်စောင့်ရှောက်တဲ့ဥပဒေလောကမဟုတ်ဘူးအဲ့ဒါအပြင်ဒီဥပဒေဓာရီကဖြစ်ပေါ်လာတဲ့ဟာသူ့ရဲ့ရည်ရွယ်ချက်ပေါ့နော်ဒီဥပဒေတွေကိုပြတမ်းမှလို့စပြီးဖြစ်ပေါ်လာတဲ့ရည်ရွယ်ချက်ကလည်းအပေါင်းလက္ခဏာမဆောင်ဘူးနောက်ဆုံးကြတော့အဲ့ဒီဥပဒေကိုဟိုပြတမ်းမှုတွေရေးဆွဲဖို့အတွက်ဖြစ်လာတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒီဖြစ်စဉ်ကလည်းဒီဥပဒေရဲ့အကျိုးသက်ရောက်မှုခံစားရမယ့်လူတွေနဲ့တိုင်ပင်ညှိနှိုင်းပြီးတော့မှကိုယ်တည်းကျင်းမြန်ဆွေးနွေးပြီးတော့မှဒီအမျိုးသမီးတွေရဲ့ဆန္ဒသဘောထားတွေကိုတောင်းခံပြီးတော့မှရေးဆွဲခဲ့တဲ့ process ဒီဖြစ်စဉ်လောကမဟုတ်ဘူးဒီမိုကရေစီနည်းကမ္ဘာဆန်အောင်ဆိုအဲ့ဒါကြောင့်မလို့လေကျမတို့ကလောကမထောက်ခံပါဘူးဆိုတော့ပြောမယ်ဆိုလို့ရှိရင်ဥမာတစ်ခုပဲပြောမယ်ဒီကလက်ထက်ထင်ညာခြင်းဥပဒေဆိုတခြားဘာသာတွေကသာပါတော့ဟိုလားဟိုလက်ထက်ထင်ညာခြင်းဥပဒေရှိပြီးသားဒါဗုဒ္ဓဘာသာမရှိသေးလို့ပြောတယ်ဆိုလို့ရှိရင်ဒါတခြားဘာသာတွေကဖြစ်နေတဲ့လက်ထက်ထင်ညာခြင်းဥပဒေဆိုတာကဒလိထုံးနှံ့ဥပဒေပဲဖြစ်တယ်နော်ဒလိထုံးနှံ့ဥပဒေပဲဖြစ်တဲ့ကြောင့်မို့ဒါဗုဒ္ဓဘာသာအနေနဲ့လည်းဒီလက်ထက်ထင်ရှားရေးဥပဒေဆိုတာကဒလိထုံးနှံ့ဥပဒေအစင်ပဲဖြစ်တဲ့ ਨੇ ဒါကတခုလေဒါဟုတ်ပဲဒါကလွတ်တော်ပြည်တော်လွတ်တော်အစင်ရနေမှာဒါလည်းအတည်ပြုရမယ်ပြဋ္ဌာန်းဥပဒေလိုမျိုးကတော့လုံးဝမဖြစ်တယ်ဘူးဒါဒလိထုံးနှံ့ဥပဒေပဲဖြစ်တဲ့နော်နောက်ပြီးတော့လေဒါဆိုလို့ရှိရင်ကြားရောမှရောမိမရောယောက်ျားရောခြုံနဲ့ဗုဒ္ဓဘာသာလက်ထက်ထင်ရှားခြင်းဥရီတာဖြစ်ရမယ်เนาะဒလိထုံးနဲ့ဥရီတာဖြစ်ရမယ်။ဘာဖြစ်လို့မှဟိုဟိုဗုဒ္ဓဘာသာမိမများအထူးထင်ရှားခြင်းဥရီဆိုတော့လာရတာလေပေါ့เนาะ။ဆိုတော့အဲ့ဒါတွေကဟိုဘလို့မှဟိုဒီချင်းနဲ့မညွန်နေတဲ့ကိစ္စတွေဖြစ်တယ်။အရင်တော့ရှိခဲ့ရဆိုတဲ့ဥစ္စာလေဟိုအရင်တော့ဟာလာလွတ်လပ်ရေးရပြီးတဲ့ဒီပြည်တခြားခေတ္တကလုပ်တဲ့ဟာဒါကတော့ခေတ်ဆက်ဆက်ကပြောင်းလာတဲ့အခါကျတော့ဒါအရင်တော့ရှိတဲ့ဥစ္စာအခုတည်ဖြတ်ဖို့သိနေဆိုရင်လည်းဖြစ်ရမယ်။ပြုပြင်တဲ့ဥရီဆိုလည်းပြုပြင်ရမယ
်။
မလိုတဲ့ဥရီတွေလည်းအပြတ်ထားရအောင်ပေါ့နော်ဆိုတော့ဒါကြောင့်မလို့ကျမတို့ဒီဒီဥတွေကတော့မျိုးသမီးတွေကိုတကယ်တမ်းထိရောက်ကာကွယ်တဲ့ဥတွေလည်းလုံးဝမဟုတ်ဘူးလို့ယူဆတယ်။ဟ
ိုခုနကပြောခဲ့သလိုဗုဒ္ဓဘာသာမြန်မာမိမများလက်ထပ်ထင်မြင်ခြင်းဝင်အဲ့ဒီမှာလည်းပဲကျွန်တော်တို့ချက်ပေါ်လေးစိတ်ထမမတင်မကြပြတော့အရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးလို့ပဲကျွန်တော်တို့ကအမြဲတမ်းသုံးနေကြပြအခုဘာဖြစ်လို့မိမဆိုတဲ့စကားလုံးကိုဝေါ်ဟာရာကိုသုံးလိုက်ပါလေလို့စိတ်ထဲမှာတွေးမိတယ်။အဲ့တော့ထားပါတော့အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲဒီမြန်မာနိုင်ငံကအမျိုးသမီးတွေဟာဘာပဲပြောပြောမိဘမောင်မဆွေမျိုးသားချင်းရဲ့အုတ်ထင်းဆောင်ရှောက်မှုနဲ့အင်မတန်မှပဲဟိုသူသိသိနေတတ်ကြတာများပါတယ်ဘာသာကြားနဲ့ဟိုလက်တတ်ထိမှန်နဲ့ဆိုတာလည်းပဲအင်မတန်နည်းတဲ့ຢာခိုင်နှုံးတော့ပဲရှိပါတယ်အခုဒီဥပဒေကိုပြဋ္ဌာန်းလိုက်တာကတော့သူတို့ကဟိုပေါ့နော်တစ်ဖက်ကနေပြီးတော့ဘာသာကြားတွေအနေနဲ့မြန်မာဗုဒ္ဓဘာသာအမျိုးသမီးတွေကိုဒီလက်တတ်ထိမှန်တာမျိုးတွေတန့်သွားအောင်တဖက်ကဒီလိုတန့်သွားခြင်းအပြင်နိုင်ငံရဲ့လုံခြုံမှုအတွက်လည်းပဲအကျိုးရှိမယ်လို့သူတို့ယူဆတယ်ပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးကမတိတာအစမ်းကြောင်းရဲ့အမြင်လေးတွေလည်းကြားပြစေဦးခင်ဗျ။အ
ော်ကဲပါတခုလောလောဆယ်ပေါ့နော်ဒီမျိုးဆောင်ဥပဒေဆိုပြီးတင်တော့တော့တခုလေးပေါ့လေအားလုံးအကျိုးဝင်တဲ့အကြောင်းအရာလေးတွေနဲ့တင်တယ်လက်မှတ်ရေးထိုးတင်တဲ့အကြောင်းအရာပေါ့ဒါပေမဲ့တကယ်တကယ်ဒီဥပဒေလေးခုရေလို့ခွဲခြားပြီးတော့ပေါ့နော်တီးခြားစီပြုစုပြီးတော့ဥပဒေမူကြမ်းတွေကိုချပြလာတဲ့အခါမှာတော့ငဘိုးလမ်းမကြီးထုတ်တင်ထားတဲ့အချက်အလက်ဒီအလုံးအတိုင်းမဟုတ်တော့ဘဲနဲ့ကြောင်းလာတာကိုတော့ကျွန်မသတိထားမိပါတယ်ဒီလွတ်တော်ရဲ့ဥရီမူချမ်းဒီမှာပေါ့နော်အဲ့တော့ဟိုတခုပါပဲဒီကိစ္စကြီးဒီလိုဖြစ်လာတဲ့အချိန်မှာကျွန်မဟိုဘာလို့ပဲစိုးရင်လဲဆိုတော့ကျွန်မတို့ကတစ်သလုံးကဥပဒေကဲသို့အာဏာတည်သောအမိန့်ဆိုပြီးတော့ဒီ executive body လို့ခေါ်တဲ့အုပ်ချုပ်ရေးမှန်းတိုင်းကံဒီပဲရှိသမျှပေါ့နော်နိုင်ငံရဲ့ဒီအာဏာသုံးရခွဲဝေခြင်းသုံးတာမလုပ်သေးနဲ့ရှိသမျှအာဏာကြီးအကုန်လုံးကိုထိန်းချုပ်ထားတဲ့ကိစ္စအဲ့ဒီကိစ္စနဲ့ကြီးလာရတဲ့အဲ့ဒီကိစ္စကိုဖြတ်တန်းလာရတဲ့ကျမတို့လူအဖွဲ့ကြီးကအခုဒီဥပဒေတွေပေါ်လာတဲ့အခါမှာလေကျမကြောက်တာအဲ့ဒီတစ်ခုပါပဲနော်ဒီဥပဒေကြီးမှန်တိုင်းပြီးအုပ်ချုပ်ရေးမှန်တိုင်းရဲ့ဟလာနေရာတကာမှာလိုက်ပြီးတော့ dominate လုပ်နေတယ်ပေါ့နော်နှောင်းမိုးနိုင်ဖို့အခွင့်အရေးကိုဥပဒေကြီးမှန်တိုင်းကတစ်ဆင့် ကျမတို့ကအခွင့်အရေးပေးလိုက်တယ်လို့ဖြစ်တယ်လို့ခံစားရတယ်ပေါ့။ဒါကြောင့်မို့လို့ကျမပို့ပြီးတော့စိတ်နှောက်ရှက်ဖြစ်တာပါဒီကိစ္စပါ။ဇန်နေကိစ္စတွေကရွေးချယ်ကောင်းနေဆိုသည့်တိုင်အောင်ဆိုတော့ဥပမာဆိုရင်ကိုယ်ကိုယ်ရာဘာသာတွေကိုမှတ်ပုံတင်ရမယ်လို့ဆိုတဲ့ကိစ္စမျိုးတွေဟာမလိုလားအပ်ခင်းနဲ့အုပ်ချုပ်ရေးမန္တလေးပေါ်မှာရှိသမျှအာဏာတွေအနှင်းလိုက်ရာကျနေတယ်ပေါ့နော်။အဲ့ဒီဟာကကျမတို့ရေရှိမှနိုင်ငံရဲ့ပုံရိပ်အတွက်လည်းမကောင်းဘူး။ဘသူမဆိုးပေါ့နော်။အမျိုးသမီးမှမဟုတ်အမျိုးသားတွေအတွက်ပါဒီကိစ္စဟာလူတိုင်းလူတိုင်းတော့ပါဒီကိစ္စကပြဿနာဖြစ်လာနိုင်တယ်လို့ယူဆတယ်ပေါ့နော်ကျမတို့ဟာဒီမိုကရေစီလူ့ဖွဲ့စည်းကိုတကယ်ဦးတည်ကြပြီဆိုရင်ဒီမန္တလေး၃ရက်အာဏာခွင့်ရမှုနဲ့ပတ်သက်ပြီးတော့တတ်နိုင်သလောက်ဟလာလွတ်လွတ်လပ်လပ်အာဏာတွေကိုကျင့်သုံးနိုင်အောင်လို့အထောက်ပံ့ဖြူနိုင်တဲ့ဥပဒေများသာလည်းဒါပေါ်ထွက်ဖို့အရေးကြီးတယ်ပေါ့နော်ဒါကြောင့်မလို့ဥပဒေပြင်မန္တလေးရဲ့လို့အခုမှအစပြုပြီးတော့လွှတ်တော်ကြီးပေါ်လာပြီးတိုင်အောင်ဒီကနေ့ကြံတန်းလိုက်တဲ့ဥပဒေမှန်သမျှဒီအနာတုံးရခိုးဝီပြီးတော့ကျင့်သုံးနိုင်တဲ့အစားအုပ်ချုပ်ရေးဒီမန်နိုင်ရဲ့လက်သေးကိုပဲရှိသမျှအာဏာတွေစုပေါင်းပေးဖို့လို့အတွက်ဆုံးဖြတ်ရရောက်တဲ့ဟလာဒီလိုဥပဒေတွေရှိလာတာကိုတော့ကျမအနေနဲ့သဘောမတူဘူးပေါ့နော်။အဲဆိုလူတို့အနေနဲ့ကဘယ်တော့မှဟလာဥပဒေရဲ့အရေးအဝါသားအောင်မှနေရတယ်ဆိုတဲ့ခံစားချက်မရှိဘူး။တရားဥပဒေစိုးမိုးကြီးကငကောကမရှိတဲ့အတွက်ကြောင့်မလို့ဒီဥပဒေတွေဘလောက်ပဲအသက်တိုးလာတိုးလာတိုးလာတရားဥပဒေစိုးမိုးကြီးမှမလုံနိုင်ဘူးဆိုလို့ရှိရင်လူလူရဲ့ခံစားမှုပေါ့နော်အမျိုးသမီးဖြစ်စီအမျိုးသားဖြစ်စီလူလူအကျိုးလူလူကိုတကယ်ကာကွယ်စောင့်ရှောက်နိုင်ဖို့ဆိုတာအလုံးဝမဖြစ်နိုင်ဘူးအဲ့လိုမဖြစ်နိုင်ရတဲ့ဈာထဲမှာဟလာလွတ်လပ်ပြီးတရားမျှတတဲ့တရားရင်မှန်တိုင်းရဲ့ဟလာရည်တည်မှုကိုအထောက်အပံ့မပြုတ်နိုင်ရတဲ့ဈာထဲမှာမှကျမတို့ကအုပ်ချုပ်ရေးမှန်တိုင်းကိုထပ်ပြီးတော့စာနာရီအများကြီးပေးနိုင်တဲ့ဥပဒေမျိုးကိုဆက်လက်ပြဋ္ဌာန်းခြင်းအပြင်ကျမတို့ကနောက်ဆုံးတော့ဒါအုပ်ချုပ်ရေးမှန်တိုင်းကသာရှင်အားလုံးကိုထုတ်ပြန်ထားတဲ့အာဏာသုံးရခိုးဝေမှုရဲ့ဟန်ချက်ပြတ်သွားစေနိုင်တဲ့အတွက်ကြောင့်မဟုတ်လို့ဒီမှာဒီလိုဥပဒေမျိုးနဲ့ပတ်သက်ရင်ဒီဥပဒေကိုမှလက်မခံနိုင်တာပါ
ဟုတ်ကဲ့ဟုတ်ကဲ့အဲနောက်ပြီးတော့ဥပဒေကထွက်လာပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျူးလွန်လာလို့ရှိရင်အေးအေးယူမှုအပြစ်ပေးမှုကလည်းတည်တည်ချာချာမရှိဘူးဆိုတော့တမျိုးဖြစ်နေတာပေါ့လေကဲအခုပြောခဲ့တဲ့ဆွေးနွေးခဲ့တဲ့ပုံမှာကိုအောင်မျိုးမင်းအမြင်နဲ့ဆက်ပြီးတော့ကြားပြရအောင်ခင်ဗျအ
ဲ့တော့မိကုန်းလေးကျွန်တော်တိလိုက်ပါတယ်။ဘာလဲဆိုတော့ဘာကြောင့်များအမျိုးသမီးလိုမပြောဘဲနဲ့မိန်းမဗုဒ္ဓဘာသာမိန်းမများလက်ထပ်ထိန်များခြင်းဆိုတဲ့ဟာကျွန်တော်တို့မေးကြည့်တယ်ဗျ
။ဟုတ်ကဲ
့။အဲ့ဒီဥပဒေရေးဆွဲလူတွေကတရားကအမျိုးသမီးအလုံးကာကွယ်တာမဟုတ်ဘူး။အိမ်တော်ကြသွားတဲ့မိန်းမတယောက်မှာခုနလိုအကြမ်းဖက်မှုတွေဘာသာတရားအတင်းကူးပြောင်းမှုတွေကြုံတွေ့ရတဲ့အတွက်အမျိုးသမီးကိုကာကွယ်တာမဟုတ်ဘဲနဲ့မိန်းမတွေအိမ်တော်ကြထားတဲ့မိန်းမဇနီးခင်ပွန်းဒီမိမဆိုတဲ့ဟာကိုယူရတယ်လို့ကျွန်တော်တို့ကပြန်ရှင်းပြပါတယ
်ဟုတ်ပါပြီ
အဲ့ဒီနေရာမှာကျွန်တော်တို့ကခုနစကဲလုံးကတော့တိတ်ပြီးတော့မြန်မာစကဲလုံးမှာရှင်းလင်းမှုမရှိတဲ့အတွက်ကျွန်တော်တို့ကအိမ်အောင်ကြားထားတဲ့သူကိုယူရဆိုလို့ရှိရင်ဘာကြောင့်များမိမလို့တုံးပြီးတော့ခုနဇနီးတို့မတုံးနဲ့ဆိုတဲ့စကဲလုံးကိုကျွန်တော်ထောက်ပြပါတယ်နောက်တစ်ခုကဒီအိမ်အောင်ကြားပြီးတော့ဖြစ်တဲ့မိမတွေရဲ့အကြောင်းကိုဒါမှမဟုတ်ဇနီးတွေအကြောင်းကိုဆွေးနွေးမယ်ဆိုရင်ဘာကြောင့်ဗုဒ္ဓဘာသာအမျိုးသမီးဘက်ကိုပဲကျွန်တော်ဦးစားပြီးတော့စဉ်းစားတာလဲဒီအိမ်အောင်ကြပြီးတော့အကျန်းသက်ခံထိတာတွေခုနပြောတဲ့ဘာသာတရားတင်းကျပ်ကူပြောင်းတဲ့ကိစ္စတွေမှာရှိမယ်ဖြစ်ရင်ဗုဒ္ဓဘာသာအမျိုးသမီးပဲကြုံတွေ့ရမှာဗျာတခြားဘာသာအမျိုးသမီးတွေမကြုံတွေ့နိုင်ဘူးလားကျူးလွန်တဲ့သူတွေကဘာသာခြားတွေပဲလားကျွန်တော်တို့ဗုဒ္ဓဘာသာအတွင်းမှာကောကိုဗုဒ္ဓဘာသာအမျိုးသမီးချင်းပေါ်မှာဇနီးပေါ်မှာအကျန်းသက်တဲ့သူတွေရောမရှိဘူးလားကျွန်တော်တို့ဗုဒ္ဓဘာသာအမျိုးသားတွေကကောတခြားသောဘာသာခြားတဲ့အမျိုးသမီးယူပြီးတော့နှိမ့်ဆက်တိုင်းမရှိနိုင်ဘူးလားအဲ့ဒီဟာကိုကျွန်တော်ထောက်ပြပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတစ်ခုကမြန်မာဗုဒ္ဓဘာသာမိမတွေကြုံတွေ့ရမှုအမျိုးသမီးတွေကြုံတွေ့ရဖြစ်တယ်။အဲ့တော့ဒီလိုမျိုးကြုံတွေ့ရတဲ့ခုလိုကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုမပြထမ်းမဲနဲ့ကြုံတွေ့ရတဲ့အထဲမှာမှတီးတပ်အမျိုးသမီးတွေကိုဗုဒ္ဓဘာသာအမျိုးသမီးတွေရဲ့ကျွန်တော်ကိုအတိကထားခြင်းကခွဲခြားမှုဖြစ်စေတယ်။ပုံမှုပြီးတော့ခံစားမှုတွေဖြစ်စေတယ်။အဲ့ဒီအချက်ကကျွန်တော်တို့ထောက်ပြတဲ့အချက်တစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနပြောသလိုဒီကိစ္စတွေလှုပ်ဆောင်တဲ့အချိန်မှာဒီတကယ်တမ်းဥပဒေအရထိန်းချုပ်ဖို့ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီအရာတွေစောင့်ချက်ဖို့အတွက်အားနည်းဆိုရင်ဘာကြောင့်ကျွန်တော်ဒီဥပဒေပြဋ္ဌာန်းအောင်မှာလဲဗျတကယ်မဖြစ်နိုင်တဲ့ကိစ္စကြီးတစ်ခုကိုဥပဒေအရပြဋ္ဌာန်းတဲ့ဟာမျိုးခုနကတော့ကျွန်တော်ပြောသလိုလူကြီးထိန်းချုပ်မှုကိစ္စတိတိကျကျပြန်ပြောမယ်တော့လူကြီးထိန်းချုပ်မှုကတော့မိသားစုစီမံကိန်းပဲသားဆက်ခြားတို့နော်မိသားစုစီမံကိန်းဒါတွေကအစီအစဉ်ဖြစ်ကျွန်တော်လုပ်ပြီးသားပဲအဲ့ဒီလုပ်ပြီးသားကိစ္စကိုဘာကြောင့်မအောင်မြင်လဲဆိုတဲ့ဟာကိုပဲစဉ်းစားပြီးတော့ အောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာလောက်တာပို့ကောင်းပါတယ်။မအောင်မြင်တဲ့ကိစ္စကိုမစင်စားပဲနဲ့ဥပဒေတရားပြဋ္ဌာန်းမယ်။မလိုက်နာလို့ရှိရင်ပြစ်ဒဏ်ပေးမယ်ဆိုတော့လူတွေမှာပို့ပို့ပြီးတော့နှစ်ခါနာတဲ့ကိစ္စမျိုးဖြစ်နိုင်တယ်။အဲ့တော့ကျွန်တော်ကြံပေးတာမလိုအပ်ဘဲနဲ့လူဦးရေထိန်းချုပ်ရေးဥပဒေကိုမပြဋ္ဌာန်းပါနဲ့။ဒါကြောင့်လူဦးရေထိန်းချုပ်ဖို့အတွက်မိသားစုစီမံကိန်းတွေမအောင်မြင်လဲဆိုတာကိုအဓိကထားစဉ်းစား။အဲ့ဒီဟာကိုအောင်မြင်ဘယ်လိုလုပ်မယ်စဉ်းစား။အဲ့တော့ပညာပေးမှုအပိုင်းဒီသူတို့နားလည်အောင်သဘောပေါက်တဲ့အပိုင်းတွေကပို့ပြီးအောင်မြင်မယ်။ဥပဒေတွေကပြဋ္ဌာန်းပြီးတော့မလိုက်နာလို့ရှိရင်ပြစ်ဒဏ်ပေးမယ်ဆိုတဲ့ဟာတွေကလူတွေကိုလိုက်နာဖို့အထက်ပုံမူပြီးတော့အပြစ်ဒဏ်ပေးမယ်သဘောမျိုးဖြစ်တဲ့အတွက်ဒါကိုကျွန်တော်လက်မခံနိုင်ဘူးလက်မခံသင့်ဘူးလို့ကျွန်တော်ထောက်ပြပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာဥပဒေဆိုတာကလည်းပဲအခုကော်မျိုးမင်းပြောသူပဲပေါ့နော်။တကယ်တမ်းကျရင်တော့ဒါကျမ်းမာရေးစောင့်ရှောက်မှုအပိုင်းနဲ့ပို့ပြီးတော့သက်ဆိုင်ပါတယ်နော်ဒီသားသမီးတယောက်ကိုဟလာဘလောက်ကြာကြာမှာသားဆက်ချပြီးတော့မွေးမယ်မမွေးဘူးဆိုတာကကာယကရှင်မိဘတွေဇနီးမောင်နှံတွေပုံနေနေရွေးချယ်ပိုင်ခွင့်ရှိဖို့လိုမယ်ထင်ပါတယ်မှတ်တင်တင်အောင်ပြောပါအောင်ခင်ဗျ
အာဒီမှာပြောမယ်လို့ရှင်တော့ခုနကပြောတဲ့လူကြီးပေါ့နော်ထိန်းညှိခြင်းနဲ့ကျန်းမာရေးဆောင်လျှောက်တဲ့ဆိုတာ
အဲ
့ဒါကဟိုကော်မတီပြောလို့ပဲဒါကဟိုဥပဒေတော့မဟုတ်ဘူးဆိုတော့အဲ့ဒီဥပဒေကိုကြည့်လိုက်မယ်ဆိုရှင်လဲပေါ့နော်ဟိုဒီကနေ့တော့ဟိုပြစ်ကြံလို့ပါတော့ဟိုမတွေ့ပါဘူးပေါ့နော်ညမလိုက်နာတယ်ဆိုရှင်အဲ့ဒါကြီးတော့မပါဘူးပေါ့ဆိုတော့အဲ့ဒါဆိုရင်မလိုအပ်တဲ့ဟာမျိုးတော့ဖြစ်နေတယ်အော်တကယ်ပဲဟလာဆိုမိခင်နဲ့ကလေးဟိုဟိုအတင်းဖွဲ့ယူလဲနိုင်ငံနှိုင်းဖွဲ့ပြီးတော့မှဒါမိခင်နဲ့ကလေးဆောင်းလျှောက်တဲ့စီမံကိန်းနေရာတွေလုပ်နေပြီးသားရှိတဲ့ခါကြတော့ဒါဟာဟိုဒီထက်ကဒီစီမံကိန်းနေရာတစ်ခုအနေနဲ့ဖြစ်သွားပြီးသားဖြစ်တယ်ဆိုတာကျွန်မထောက်ခံတယ်အဲ့ဒီတိုင်းပဲဖြစ်ရမယ်ဆိုတော့နောက်ပြီးတော့ခါကြတော့ဒီဥစ္စာကကျွန်မပြောမယ်ဆိုရင်လူဦးရေထိန်းချုပ်အောင်လို့ကျွန်မတို့နိုင်ငံမှာလူဦးရေပေါ့အခုဒါပြီးခဲ့တဲ့ဟိုဥစ္စာရပိုင်ရမယ်ကျွန်မတို့ဒီတကောင်စင်းပေါ့နော်ဒီဟိုပင်မအစီအကံစာထွက်လာတာပဲထွက်လာတဲ့ခါကျတော့ကျွန်မတို့အချက်လက်တွေကြည့်လိုက်တဲ့ခါကျတော့ကျွန်တော်တို့ရဲ့လူဦးရေကဘယ်လောက်ရှိလဲ50တန်းကျော်ပဲရှိတယ်နော်50တန်းပဲကျော်ပဲရှိတယ်လူဦးရေတိုးပွားနှုန်းကလည်းအင်မတန်နည်းနေတယ်ဟိုးရင်တော့ဟိုစစ်ပေါင်းဟိုများစွာတုန်းကလည်းရှင်ပြီးလို့ရှိရင်ကျွန်မတို့ကအခုကလူဦးရေတိုးပွားနှုန်းအင်မတန်နည်းနေရအောင်ဒါတက်သေးထောက်ထားရထွက်လာတယ်ထွက်လာတဲ့ခါကျဘာဟိုတကယ်ကိုပေါ့နော်သူဒီဟာကြီးကမလိုအပ်လိုကြီးဖြစ်နေတယ်။နောက်ပြီးလို့ရှိရင်လည်းပြည်နယ်လိုက်တိုင်းလိုက်ကြည့်မယ်ဆိုလို့ရှိရင်လည်းပေါ့နော်ဟိုကလေးဝေးဖွားနှုန်းကများတယ်နည်းတယ်ဆိုတာကြည့်လိုက်မှဆိုရင်တော့လူကြီးဟိုဘယ်လိုပြောမိသားစုတွေကဟို average ပေါ့နော်ရတယ်ဆိုရင်2ယောက်ကလေးတွေက3ယောက်ပေါ့နော်တဲဦးတမိသားစုအဲ့လောက်ပဲယူရတဲ့အနေအထားမှာရှိတယ်။အဲ့တော့ချင်းပြည်နယ်ဆိုတာတော့မှဒါအများဆုံးပေါ့နော်ကလေးယူတဲ့နှုန်းတော်မှအဲ့လိုမျိုးတွေ့ရှိရတယ်ပေါ့။ဆိုတော့သူ့ရဲ့အနေအထားအရဆိုရင်ဒါပညာနဲ့ပေါ့နော်ဒီပညာရည်ရည်ချင်းတွေနောက်ပြီးတော့ခါကြတော့ကိုယ့်ရဲ့ဒီစီးပွားရေးအခြေအနေတွေစီးရင်နွမ်းပါမှုတွေပေါ့အဲ့ဒါကြီးနဲ့မူတည်ပြီးတော့မှဒါတွေကအသိပညာပေါ့နော်ပို့ပြီးတော့မှပေးနိုင်တယ်ပညာပို့ပြီးတော့မှတက်တယ်အဲ့ဒါမျိုးနေသားဆိုရင်ကလေးမွေးဖွားနှုတ်ကနည်းတယ်ဆိုတော့ဒါတက်တည်ထောက်ထားရသိလာပြီဆိုတော့အကယ်၍အဲ့လိုမျိုးပေါ့ဟိုလူကြီးကဟိုနည်းနေတယ်ဘာမှမများဘူးဆိုရင်ထိန်းချုပ်စာလည်းမလိုဘူးဆိုရင်ဒါကဘာမှဟိုအရေးကြီးခွင့်ရလို့ပြမလိုဘူးတကယ်တမ်းကပြည်နယ်တစ်ခုခုဒေသတစ်ခုကအမတန်များနေတယ်လို့ဆိုရင်ဟာအဲ့ဒါကိုဟိုလုံးမယ်ဆိုလို့ရှိရင်လည်းဟိုသမရကနေပြောမှဒါကိုအထူးဆုံးလို့ဘာလို့ကြီးညာကြမလိုဘူးဒါသမရရဲ့ဟိုလုပ်တဲ့လုပ်လို့လဲသူ့လုပ်လို့လဲကျွန်တော်လောကမမြင်ဘူးပေါ့နော်ငကိုရှိပြီးသားစီမံကိန်းတွေကနေပြောမှပဲလုတ်သွားလို့ရတဲ့နော်ဒီဒေသတစ်ခုကိုဒါကတော့အထူးကာကွယ်စောင့်ရှောက်ပေးရမယ်ပညာပို့ပေးရမယ်အမိကနေကလေးတွေကိုဆောင်းချောက်ပေးရမယ်ဆိုတဲ့ဟာနဲ့ရတယ်။ဒါဥပဒေကိုမဟုတ်ဘူ
း။
လို့လည်းမလို့ဘူးပေါ့။
ဟုတ်ကဲ့မသိတာကိုလည်းဒီဘောမှာဘယ်လိုမြင်လဲမေးပြတယ်ခင်ဗျ။ကျွန်တော်အချင်းကနည်းနေလို့ပါ။မသိတာပြောပါဦး
။ဟုတ်ကဲ့ပါ။ဒါလည်းကျွန်တော်တို့ကျမ်းမာရေးမန်ကင်းတစ်ခုအနေနဲ့ပေါ့နော်။စောစောပိုင်းကလေးကလုတ်ခရရမယ်အလုပ်တွေပေါ့။အဲ့ဒီအလုပ်တွေကိုမလုပ်ဘဲနဲ့အခုကျမဂျုံစားကြီးနဲ့ပေါ့နော်။ဒါကိုကျမ်းမာရေးစီမံကိန်းစာပေတုန်းကအားပေးခြင်းမရှိဘူးပေါ့။အရင်ကကျမသိသလားဒီ family planning ဆိုတဲ့မိသားစုစီမံကိန်းဆိုတဲ့သက္ကလုံသုံးဖို့တော့တော်တော်ခက်ခဲခဲ့တယ်ပေါ့နော်။အဲ့တော့ဟိုတွေးရတွေးစဉ်တွေးခဲ့တာပေါ့လေ။အင်အားကြီးမှအင်အားများမှအနိုင်ရမယ်ဆိုတဲ့များသောအားဖြင့်ဒီခေတ်တစ်လျှောက်လုံးတမိုင်းတစ်လျှောက်လုံးမှာအာနာရှိတဲ့သူပါပဲဒီအာနာမဲ့တဲ့သူပါပဲဒီအားလုံးရဲ့အတွေးရတော့အင်အားရှိမှအင်အားနဲ့တခြားဟိုဘာမှမတူတော့သူများပေါ်မှာနိုင်နိုင်နေဆိုတဲ့အတွေးနဲ့ပေါ့နော်။လူဦးရေများတယ်ဆိုတာကိုပြပြီးတော့မှတခြားပြင်ပကိစ္စတွေပြင်ပတခြားသူတွေကိုဟဲ့လားအခုကနိုင်နေဆိုတော့အဲ့ဒီအင်မတန်ဟိုသွေးရိုးသွေးစဉ်တွေးတဲ့အတွေးပေါ်မှာအခြေခံပြီးတော့ပေါ့နော်ဒီမိသားစုစီမံကိန်းလိုဘာလို့ကိစ္စတွေကိုနိုင်ငံအဆင့်ပေါ့အမျိုးသားအဆင့်အနေနဲ့ဘာမှမလုပ်ခဲ့နိုင်တဲ့အားနည်းချက်တွေပေါ့နော်အဲ့ဒါကိုမလုပ်ခဲ့ဘဲနဲ့တခြားဖြည့်ဆည်းရမယ့်ဟာတွေကိုဖြည့်ဆည်းဘဲနဲ့ဥပဒေတရားပြဌာန်းတယ်အဲ့ဥပဒေက လက်ရှိအသုံးစဲနိုင်အောင်လို့အစားအခင်းအချင်းတွေလည်းကျမတို့ဘာမှမလုပ်ဘူးဆိုလို့ရှိရင်တော့ပုံစံတိုင်းဥပဒေအောင်းပွားတာပဲအဖတ်တင်နေပေါ့နော်ဒီနေ့ဒီချိန်ကျမတို့ကဖွဲ့စည်းပုံခြေခံဥပဒေပြင်ပါလို့ပြောနေတဲ့တိုင်းနဲ့တည်းမှာပဲဟလာဒီသေးဥပဒေတွေတည်းကဥပမာ400ကျော်ဟာသုံးမရဘူးပြင်ဖို့ကောင်းနေတယ်ခင်ဗျစနစ်နဲ့မလျော်နေပါဘူးလို့ပြောနေကြတဲ့အတန်းတွေလည်းရှိနေတယ်အဲ့ဒီတည်းကမှနောက်ထပ်ဘာမှအသုံးမတည့်တယ်ပေါ့နော်ဒီဟာကိုပဲဟလာတနေ့ကိုဟိုနေ့ရက်ဒီအများကြီးပုံခံပြီးတော့ပြင်ပနေရတယ်လွတ်တော်ကြီးမှာဆက်ပြီးတော့ဒီလိုဥပဒေတွေကိုပဲဆက်ပြီးဆွေးနွေးပြီးဒီလိုပဲဆက်ပြီးပြဋ္ဌာန်းနေတယ်ဆိုလို့ရှိရင်တော့အဲ့ဒီဇီးတွေကိုတိတိယောက်ယောက်ခုနပြောတဲ့မိသားစုစီမံကိန်း family planning တွေတုံးလိုက်ရတာကမှပို့ပြီးတော့အလုပ်ဖြစ်မယ်လို့မြင်တာပါ
ဟုတ်ကဲ့ခင်ဗျာကဲကျွန်တော်တို့အချိန်ကနည်းလာပါပြီအဲ့တော့ညီကုန်းချုပ်မှတ်ချက်ကလေးတွေကျွန်တော်နည်းနည်းထပ်ပြီးတော့တောင်းပြစီခင်ဗျာအဲ့တော့ကိုအောင်မျိုးမင်းဥစားပထမပြောပါအောင်လေခင်ဗျာ
ကျွန်တော်ဥပဒေတစ်ခုကိုရေးဆွဲတော့မယ်ဒါမျိုးလိုအပ်လားစဉ်းစားမယ်ဆိုရင်ပထမဆုံးဒီဥပဒေကလိုအပ်လားမလိုအပ်လားဒါကိုပထမဆုံးစဉ်းစားသင့်ပါတယ်နောက်ထပ်ပြီးလို့ရှိရင်ဒီဥပဒေကတကယ်တမ်းပြဋ္ဌာန်းပြီးတော့လက်တွေ့ကျလားမကျလားဒါကိုကျွန်တော်စဉ်းစားဖို့လိုအပ်တယ်နောက်ဆုံးတစ်ခုကတော့ဒီဥပဒေပြဋ္ဌာန်းလို့ရှိရင်ကောင်းကျိုးထက်ဆိုးကျိုးပါဖြစ်လဲဒါကိုကြည့်ဖို့လိုအပ်ပါတယ်အဲဒီလက်ရှိလှုပ်ဆောင်နေတဲ့ဒီမျိုးဆောင်ဥပဒေအရဆိုလိုအပ်လားဒါမှမဟုတ်ရှင်တကယ်တမ်းကျွန်တော်တို့အတုံးကြလားနောက်ကောင်းကျိုးတဲ့ဆိုးကျိုးဖြစ်လာတော့ဒီဟာမှကျွန်တော်ပြောမယ်ဆိုရင်တော့ဒီဥပဒေလိုလဲမလိုဘူးလက်တွေ့ကျင့်သုံးမှုလည်းခက်တယ်နောက်တစ်ခုမှကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေတယ်လို့ပဲကျွန်တော်ထောက်ပြချင်ပါတယ
်ဟုတ်ကဲ့ခင်ဗျာမှတ်သိအောင်ခင်ဗျာ
ရဲ့ဟိုရည်ရွယ်ချက်ကခုပြောနေကြတာအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ဟာမျိုးကိုပြောနေရဲဆိုတော့ဒါဟာဘလို့မှအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတွေလုံးဝမဟုတ်ဘူးတကယ်လည်းအတုံးမတည့်ဘူးတကယ်တမ်းဖြစ်စေသလိုရှင်အခုလောလောဆယ်ပေါ့နော်ဒါကဒီလူမှုဝန်ထမ်းဝန်ကြီးဌာနဦးဆောင်ပြီးတော့မှဒါမူကြမ်းရေးနေတယ်ဆိုတော့အမျိုးသမီးများကိုအနည်းမျိုးစုံနဲ့အကြမ်းဖက်မှုတွေကနေကာကွယ်စောင့်ရှောက်တဲ့ဥပဒေပေါ့နော်တကယ်ကိုကျူးလွန်တဲ့လူကိုလည်းတကယ်ကိုထိုက်တဲ့တစ်တန်ကိုပြီးတဲ့ဒီနောက်ပြီးတော့လူမျိုးမရွေးဘာသာမရွေးဒါဘေးဘာသာဝင်မဆိုအမျိုးသမီးတိုင်းကိုကာကွယ်တဲ့ဥပဒေကိုပဲပြဋ္ဌာန်းဖို့လိုပါတယ်လို့ကျွန်မပြောချင်ပါတ
ယ်။ဟုတ်ကဲ့။မတ်တီရာရဲ့ညီကုံချုပ်မှတ်ချက်စကားကျွန်တော်တို့ကြားပြစ
ီ။ဟုတ်ကဲ့ပါ။ကျွန်တော်တို့စိတ်ပူတာက2015ဂျင်ဟုတ်ပါအောင်2015ရေဟိုမှာပဲကျွန်တော်တို့လူအဖွဲ့ကြီးဟာအချင်းချင်းဘလောက်ကြီးပေါ့နော်။လူကြီးလုံးလုံးညီညီညွတ်နဲ့တကယ်ဟလာအခြေခံရောက်ပိုင်ခွင့်မျိုးအကောင်းဆုံးအကောင်းဖယ်ဖော်နိုင်တော့ကြမလဲ။ကျွန်တော်တို့လူအဖွဲ့ကြီးဟာကမ္ဘာ့ကိုကျွန်တော်တို့ဟာဒီမိုကရေစီကျောင်းဝတ်တင်နေအမီဒီဟာတွေကိုအခြေခံပြီးတော့ရပ်တည်နိုင်တဲ့လူ့ဖွဲ့စည်းဖြစ်ပါလေလို့ဆက်တည်ပြဖို့လုံနေတာဖြစ်တဲ့အတွက်ကြောင့်မလို့တယောက်ကနေနောက်တစ်ခုကိုတစ်ထောင်ချောင်းနဲ့ပေါ့နော်အတိနှိတ်အနိုင်ကျင့်လို့ရအောင်လုပ်ဆိုပြီးတော့ဥပဒေရဲ့အကာအကွယ်ကိုယူပြီးတော့ဟလာဒီလိုမျိုးလုပ်ဖို့လို့ကြိုးစားကြမယ်အစားနောက်မှဟလာဥပဒေရဲ့အရေးအဝါသားကိုလူကခိုးလုံခြင်းအောင်လို့ဒီလိုလူတို့ရဲ့အကျိုးကိုမျက်နှာရှုနိုင်တဲ့နောက်နှစ်ပေါင်းများစွာကိုလူဖွဲ့စည်းတယ်မှာရှိတဲ့လူပေါင်းများစွာမတူညီတဲ့လူပေါင်းများစွာအကုန်လုံးကသရာစီလူနိုင်တဲ့ဥပဒေမျိုးပေါ်ပေါက်ဖို့ကပိုရေးကြည့်ပါလေအခုချိန်မှာဟလာဥပဒေကွဲပြားစရာဖြစ်နေဥပဒေမျိုးပေါ်မှာလာပြီးတော့ကျမတို့ဝန်ခုံနေရတာကိုကအများအပြင်းအထန်ရဲ့အမြင်မှာရုံဆိုးလာပါပြီလို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒီမှတ်ချက်တင်တဲ့ပဲကျွန်တော်တို့ဒီစကဝိုင်းကိုအဆုံးသတ်ပါစေအခုပါဝင်ပြီးတော့ဆွေးနွေးသွားခဲ့တဲ့ပြည်မြန်မာဥက္ကဋ္ဌစာရေးဆရာမမတ်တီရာဆန်းချောင်းအဲ့ဒါအပြင် WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအကြံပေးဘုတ်အဖွဲ့ဝင်ဒေါ်သင်းသင်းအောင်နဲ့ညီမြချင်းမြန်မာ NGO အဖွဲ့ညွှန်ကြားမှုဦးအောင်မျိုးမင်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစီခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ